တီရင်းလင်္ကာနိုင်ငံကိုတောက်ကြနေကပြန်လည်ရောက်ရှိလာတဲ့တမရဟောင်းဂௌတာဘာယာရာဇာပက္ဆာဟာနိုင်ငံရေးလှုပ်ရှားသူတချို့ပျောက်ဆုံးနေတဲ့ကိစ္စနဲ့ပတ်သက်ပြီးဥပဒေအကြောင်းအရတရားရင်ဆိုင်ရနိုင်တယ်လို့နိနာဆုံးရှုံးသူတွေဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေကပြောဆိုပါတယ်။တီရင်းလင်္ကာနိုင်ငံမှာစီးပွားရေးကြံတမ်းမှုကြောင့်ပြည်သူတွေရဲ့ဆန္ဒပြပွဲတွေပြင်းထန်လာခဲ့ပြီးနောက်လွန်ခဲ့တဲ့ဇူလိုင်လတည်းတုန်းကတိုင်းပြည်ကနေထွက်ပြေးသွားတဲ့တမရဟောင်းရာဇာပက္ဆာဟာထိုင်းနိုင်ငံကနေတောက်ကြနေညသကောင်ကျော်လောက်မှာပြန်လည်ရောက်ရှိလာခဲ့ပြီးစစ်တပ်အဆောင်အရှောင်းနဲ့ကိုလံပိုမြို့တော်ကသူ့ရဲ့နေအစ်စ်ကိုရောက်ရှိသွားပါတယ်။နိုင်ငံရေးလှုပ်ရှားသူလူငယ်နှစ်ဦးပျောက်ဆုံးနေတဲ့ကိစ္စနဲ့ပတ်သက်ပြီးရှေ့လာမယ့်ရက်သက်တပတ်အတွင်းတရားရုံးချုပ်ကလာရောက်ထွက်ဆိုဖို့တမန်စာဆင့်ဆိုလိုက်မယ်လို့ပျောက်ဆုံးနေသူတွေဘက်မိသားစုတွေဘက်ကနေလိုက်ပါဆောင်ရွက်ပေးတဲ့ရှင်းနေနူဝန်ပိုဖေးကပြောဆိုပါတယ်။ပြီးခဲ့တဲ့ဇူလိုင်လထဲမှာကလည်းတမန်စာဆင့်ဖို့လုပ်နေစဉ်မှာပဲသူထွက်ပြေးသွားခဲ့တာဖြစ်ပါတယ်။လူငယ်နှစ်ဦးပျောက်ဆုံးမှုဟာလွန်ခဲ့တဲ့12နှစ်ကဖြစ်ခဲ့တာဖြစ်ပြီးရာဇာပက္ဆာရဲ့အကိုအကြီးတမရဖြစ်နေစဉ်သူကာကွယ်ရေးဝန်ကြီးဌာနမှာတာဝန်ထမ်းဆောင်နေစဉ်ကဖြစ်ခဲ့တဲ့အဖြစ်အပျက်ဖြစ်ပါတယ်။သူဟာတမရဖြစ်နေစဉ်ဖွဲ့စည်းအုပ်ချုပ်ပုံအရပေးရထားတဲ့လူငယ်ခွင့်ရှိတဲ့အတွက်ကြောင့်သူ့ကိုတရားစွဲဆိုတာမျိုးတွေတော့မရှိခဲ့ပါဘူး။